This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့ဇွန်လ18ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ရှမ်းတောင်ကယား KND တိုင်းစစ်ဌာနနီးဗျူဟာအမှတ်7စစ်မြေပြင်တပ်မှုများတင်ဟန်ဆင်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနရှမ်းတောင်ကယား KND တိုင်းစစ်ဌာနနီးဗျူဟာအမှတ်7စစ်မြေပြင်တပ်မှုများတင်ဟန်ဆင်ပွဲကိုဇွန်လ16ရက်နေ့မှာ KND ပြည်တနီးယာမှာကျင်းပပြုလုပ်ခဲ့ကြောင်းသိရပါတယ်။တင်ဟန်စင်ပွဲအခမ်းအနားကိုတိုင်းစစ်ဌာနစစ်စင်ရေးအရာရှိဗျူဟာ7ဗျူဟာမှုအပါအဝင်တရင်မှုများမာမိတ်အဖွဲ့အစည်းများကတာဝန်ရှိသူများအသီးသီးတက်ရောက်ခဲ့ကြပြီးတော့အလံတင်ခြင်းအလေးပြုခြင်းဒေသအဋ္ဌံရွတ်ဆိုခြင်းစစ်ကြောင်းချီတက်ခြင်းတာဝန်ရှိသူများမိန့်ခွန်းပြောကြားခြင်းစစ်ရေးတရုတ်ပြခြင်းတို့ပြုလုပ်ခဲ့တယ်လို့သိရပါတယ်။စစ်မြေပြင်တပ်မှုများတင်ဟန်ကိုဗျူဟာ7လက်အောက်ရှိအမှတ် 1132 တရင် 1136 တရင် 1139 တရင်နဲ့ 1139 တရင်ကတင်ဟန်သား150ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကြောက်ဖြူကိုတက်ပြောင်းလာရတဲ့ခမာယ217တက်မှဒုတိယတက်ရင်မူစနိုက်ပါထိမှန်ပြီးတီးဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကိုအပြောင်းအရွှေ့ဖြစ်ရာထူးတိုးလာတဲ့ခမာယ217တက်ရင်မှဒုတိယတက်ရင်မူဘူမူဝင်းတန့်ဟာအော်ရခါတက်တော်ရဲ့စနိုက်ပါထိမှန်ပြီးတော့တီးဆုံးသွားခဲ့တယ်လို့သိရပါတယ်၎င်းဟာပြီးခဲ့တဲ့မေလ26ရက်နေ့ကဒုတိယဒဏ်ဦးစီးအရာရှိအဆင့်ကနေရာထူးတိုးနဲ့ကြောက်ဖြူကိုပြောင်းလာရတာဖြစ်ပြီးတော့တက်ရင်မူကိုအပြောင်းအရွှေ့တရင်ပို့ပြီးအပြန်မှာAA တပ်ဖွဲ့ဝင်တွေရဲ့စနိုက်ပါထိမှန်ပြီးတေဆုံးခဲ့တာလို့ဆိုပါတယ်သူဟာမြစ်ကြီးနားကနေရန်ကုန်ကိုလေရင်နဲ့ပြန်လာခဲ့ပြီးတော့အဲဒီကနေမှကြောက်ဖြူကိုတင်မောကြုံနဲ့ဇွန်လ9ရက်နေ့ကနေရောက်ရှိလာခဲ့ကချက်ချင်းသတင်းသွားပို့ပြီးအပြန်အခုလိုပြစ်ခတ်ခံရတာလို့ CDM ဘူကြီးစင်ရောကပြောပါတယ်ဒုတိယတရင်မူဘူမူဝင်းတန့်ဟာစစ်တပ်ကတူအပတ်စဉ်48ဆင်းဖြစ်ပြီးတော့သူ့အမျိုးသမီးကလည်းမြစ်ကြီးနားလေစိတ်ကဒုတိယရဲအုပ်ဖြစ်တယ်လို့သိရပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကြောက်ဖြူမျိုးနယ်မှာစစ်ကောင်စီဘက်ကတီးဆုံးသူလက်နက်ချသူတွေအများအပြားရှိနေတာလည်းဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ရွှေဘုံမြို့နယ်တေပင်ရွာဖုံးကြီးချောင်းကိုစစ်တပ်ကလက်နက်ကြီးဖြင့်ပစ်ခတ်ရာပြည်သူတအုပ်ထိခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇွန်လ16ရက်နေ့မွန်လွယ်3နာရီ17မိနစ်ခန့်မှာရွှေဘုံမြို့နယ်အနောက်ချမ်းမှာရှိတဲ့တေပင်ကြီးရွာဖုံးကြီးချောင်းကိုအကြမ်းဖက်စစ်တပ်42တပ်ရင်းမှစစ်ကောင်စီတပ်သားများကဟာဝေဇာလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းဇေယျသွေးပြည်သူ့ကာကွယ်ရေးအဖွဲ့မှသိရပါတယ်။လက်နက်ကြီးတစ်လုံးဖုံးကြီးချောင်းဝင်းအတွင်းကိုကြားရောက်ပောက်ကွဲခဲ့ပြီးတော့အသက်16နှစ်အရွယ်ကိုလှိုင်မင်းဦးထိခိုက်ဒဏ်ရာရရှိခဲ့ကထိုလူငယ်ကိုဇေယျသွေးပြည်သူ့ကာကွယ်ရေးအဖွဲ့မှစေကန်းကိုပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်။အဆိုပါကြေးရွာမှပြည်သူများဟာအကြမ်းဖက်စစ်တပ်စစ်ကြောင်းကြောင့်ဇွန်လ14ရက်နေ့နဲ့15ရက်နေ့တို့မှာစစ်ဘေးတန်းရှောင်နေရခြင်းဖြစ်ပြီးတော့ဇွန်လ16ရက်နေ့မှာကြေးရွာအတွင်ပြန်လည်ရောက်ရှိချိန်ပြစ်ခတ်ခံရခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးဇီရောရွာဖုန်ကြီးကျောင်းဘုံကျဲတိုက်ခိုက်ခံရပြီးတော့ဆစ်ဆောင်ပြည်သူတို့ဦးသိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းမြိုင်မြို့နယ်တောင်ပိုင်းဇီရောရွာဖုန်ကြီးကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာစစ်ဘေးရှောင်ပြည်သူတို့ဦးသိဆုံးခဲ့တယ်လို့ We Left မြိုင်ကဖော်ပြထားပါရီ။ဇော်လ16ရက်နေ့နေ့လယ်တနင်္လာမိနစ်20ဝန်းကျင်ကမှမိတ်တီလာလီတပ်ကဂျက်ဖိုက်တာတစ်စီးဖြင့်ဇီရောရွာဖုန်ကြီးကျောင်းကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရီ။အဆိုပါလီကျောင်းတိုက်ခိုက်မှုအတွင်ဖုန်ကြီးကျောင်းအတွင်းရှိဖျားတက်စုပြိုကျခဲ့ကဖျားလိုင်ကူမြေအောက်ထပ်မှာစစ်ဘေးရှောင်နေတဲ့အသက်30ကျော်အရွယ်မထေးကြီးစုသူတိဆုံးခဲ့တယ်လို့သိရပါတယ်။ဒါအပြင်စစ်ဘေးရှောင်အမျိုးသား3ဦးနဲ့အမျိုးသမီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ကကလေးငယ်တချို့လည်းတတိလစ်မိမျောခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးခလေလူထုခရိုင်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်များကြောင့်အရဲသား2ဦးတိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေခလေလူထုခရိုင်မူးမြို့နယ်နဲ့လေတုံမြို့နယ်အတွင်းစစ်ကောင်စီကလက်နက်ကြီးဒရုန်းများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရဲသားပြည်သူ2ဦးတိဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇွန်လ17ရက်နေ့ကဘိန်းစလုံအခြေစိုက်ခလာရ264တပ်ရင်းမှဖျောင်းငုတ်တူကျေးရွာအရှိပိုင်းကို120မမနှလုံးနဲ့ဇွန်လ14ရက်နေ့မှနွားရီကျောင်းကျေးရွာကို120မမနှလုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါပစ်ခတ်မှုအတွင်းနွားရီကျောင်းရွာသားအသက်35နှစ်အရွယ်စောဆိုးသူပွဲချင်းပြီးတည်ဆုံးခဲ့ရပြီးတော့အသက်65နှစ်အရွယ်နော်မြခင်လက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အလားတူဇွန်လ6ရက်နေ့ကစစ်ကောင်စီရဲ့ခမရ439မြပကူကြီးရွာကို120မမလက်နက်ကြီးလေးလုံးပစ်ခတ်ခဲ့ပါတယ်။ဇွန်လ10ရက်နေ့မှာလည်းခမရ439မှအင်းရွာလေးကြေးရွာကို120မမတလုံးအုတ်ရှိခင်ကြေးရွာနဲ့အုံပင်စုကြေးရွာကိုဟောက်ဝစ်စာ3လုံးကုန်းချောင်းဝမှစစ်ကောင်စီတပ်ကအုံပင်စုကြေးရွာနဲ့ငနွားစိတ်ကြေးရွာကြားကိုလက်နက်ကြီး10လုံးရင်းတိုက်ကုံကြေးရွာဖုန်ကြီးချောင်းကို3လုံးဒရုန်းနဲ့အုံပင်စုငနွားစိတ်အုတ်ရှိကုံနဲ့အညာစုကြေးရွာတို့ကိုစုစုပေါင်းဘုံဒီ32လုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဇွန်လ9ရက်နေ့ကလည်းနက်တန်ကွင်းအခြေဆိုင်စစ်ကောင်စီတပ်များက120မမလက်နက်ကြီးဖြင့်ရေလဲပမာကြေးရွာအတွင်းကို2လုံးရေလဲကရင်ကြေးရွာအတွင်းကို1လုံးပစ်ခတ်ခဲ့ရာအသက်24နှစ်အရွယ်အစောထူးသားထိမှန်တန်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဘေကုံမြို့အနောက်ဘက်လက်ဤကျေးရွာဖုံတော်ကြီးကျောင်းအားအကျမ်းဘက်ဆက်ကဆာမှအတီကန်ဒရုန်းများဖြင့်တိုက်ခိုက်ပြီးတော့မူလာတန်းကလေးငယ်နှစ်ဦးထိမှန်တဲ့တရင်ကိုတင်ပြပေးပါမယ်။ဇွန်လ16ရက်နေ့မနက်ပိုင်းမှာအကျမ်းဘက်ဆက်ကဆာမှဘေကုံမြို့အနောက်ဘက်ရှိလက်ဤကျေးရွာအတွင်ဘားကကျောင်းအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကျမ်းဘက်အတီကန်ဒရုန်းဖြင့်ပစ်ခတ်ခဲ့တယ်လို့ဘေကုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ကအသိပေးဆိုထားပါသည်။တိုက်ခိုက်မှုကြောင့်စာတင်နေတဲ့ကလေးငယ်နှစ်ဦးအားရှက်ထိခဲ့တယ်လို့ဖုံကြီးကျောင်းပရဝုံအချို့လည်းပျက်စီးခဲ့တယ်လို့ဆိုထားပါရခင်ဗျာဆက်လက်ပြီးတော့ဆလင်းမျိုးနယ်မှာဒူရဲမှုတအူအလင်းဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ15ရက်နေ့ညနေ6နာရီမှာဆလင်းမျိုးနယ်ဆလင်းမျိုးနယ်မူယုံမှာဒုတိယမျိုးနယ်မှုအဖြစ်နှစ်နှစ်ခန့်တာဝန်ထမ်းဆောင်ခဲ့ပြီးတော့2025ဇွန်လအစောပိုင်းမှာတညောင်တိုက်နယ်စက္ကန့်မှုအဖြစ်ပြောင်းရွှေ့တာဝန်ထမ်းဆောင်နေတဲ့ဒူရရဲမှုတအူစစ်ကောင်စီရဲ့လက်အောက်မှာတာဝန်မထမ်းဆောင်လို့၍ဆလင်းပကဖတန်ချိတ်ဆက်အလင်းဝင်ရောက်ခါတရားသောဘက်ကအတူပူးပေါင်းခဲ့ကြောင်းတရင်ထုတ်ပြန်ထားပါတယ်။ဆလင်းမျိုးနယ်အတွင်းကျန်းရှိနေတဲ့စစ်ကောင်စီလက်အောက်ခံတပ်သားများနဲ့ရဲတပ်များအနေဖြင့်လေပြည်သူနဲ့အတူပူးပေါင်းပါဝင်အလင်းဝင်ရောက်ပြီးတော့ဆရာအနာရှင်ကိုတော်လှန်ပေးပါရန်နှိုးဆော်ထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်အံလွှဲပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့အနွေဦးမိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။မင်္ဂလာပါရှင်။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနခင်ပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မကတော့အနွေဦးမိုင်ဖြစ်ပါတယ်။လွဲသုံးစားမှုတွေကိုကင်တွယ်တဲ့အခါမှာထိထိရောက်ရောက်နဲ့စနစ်တကျမှန်မှန်ကန်ကန်ကင်တွယ်နိုင်ဖို့ပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းပြောကြားတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။အလွဲသုံးစားမှုတွေကိုကင်တွယ်တဲ့အခါမှာထိထိရောက်ရောက်နဲ့စနစ်တကျမှန်မှန်ကန်ကန်ကင်တွယ်နိုင်ဖို့ပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းကအမျိုးသားရင်သွေးရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်27မြင်းဆောင်2025မှာပြောကြားခဲ့ပါတယ်။တော်လှန်ကာလကြာမြင့်လာတာနဲ့အမျှလှုပ်ဆောင်မှုတိုင်းကချက်ချင်းမြင်သားတဲ့အကျိုးရလဒ်တွေကိုဖော်ပြနိုင်မှသာပြည်သူတွေတာမကပဲတော်လှန်ရေးထဲမှာထဲထဲဝင်ဝင်ဝင်ရောက်လုက္ကိုင်းနေကြတဲ့ရဲဘော်ရ ရဲဘက်တွေအနေနဲ့လဲစိတ်အားတကြွလာကြမှာဖြစ်တဲ့အတွက်တရားစီမံဖို့လိုအပ်မှာဖြစ်ကြောင်းမြို့နယ်တွေရဲ့အခွန်ကောက်ဆိုင်ရာကိစ္စတွေမှာဆိုရင်ထိထိရောက်ရောက်သာအေးအေးယူဆောင်ရွက်ကြမယ်ဆိုရင်အမျိုးသားရင်သွေးရေးအစိုးရပေါ်ပြည်သူယုံကြည်မှုလဲတိုးတက်လာမှာဖြစ်တယ်လို့အချိန်နေအရရက်ကိုထိန်းချောင်းကွက်ကဲနိုင်နေဆိုတဲ့စွမ်းရည်ကိုလဲအများသိအောင်ပြသနိုင်မှာဖြစ်ပါကြောင်းအလွဲသုံးစားမှုတွေကိုကင်တွယ်တဲ့အခါမှာလဲထိထိရောက်ရောက်ကင်တွယ်ရမယ်ဆိုပေမဲ့စနစ်တကျမှန်မှန်ကန်ကန်ကင်တွယ်နိုင်ဖို့လဲအင်မတအရေးကြီးပါကြောင်းမှားယွင်းအရေးယူမိတာတွေဖန်စီမိတာတွေမဖြစ်ဖို့တတိကြီးကြီးနဲ့အလုပ်လုပ်ကြဖို့လိုမှာဖြစ်ကြောင်းနဲ့ကြားကာလအုပ်ချုပ်ရေးဖော်ဆောင်မှုလုပ်ငန်းတွေမှာမြေပြင်နဲ့အချိတ်ဆက်တွေမပြတ်တောက်ကြဖို့နဲ့ဖြစ်ပေါ်လာတဲ့ပြဿနာတွေအခက်အခဲတွေကိုအချိန်မီဝိုင်းဝန်းဖြေရှင်းပေးကြဖို့အထူးအလေးထားတိုက်တွန်းပါကြောင်းဝန်ကြီးချုပ်ကပြောပါတယ်အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြရလို့တရားရှိပါတယ်ရှင်ဆက်လက်ပြီးမွန်ပြည်ဖက်ဒရယ်ယူနစ်တရက်ပေါ်ပေါက်ရေးအတွက်တော်လှန်ကာလမွန်ပြည်ချာတာတရက်ကိုရေးဆွဲသွားရန် MSFC တတိယကျင်းကြီးလာခန့်တွင်ချမှတ်တဲ့သတင်းကိုတင်ပြပါမယ်ငီလာခန်တရက်နဲ့တရက်ကြားမွန်ပြည်အတွင်းဖက်ဒရယ်ဖော်ဆောင်ရေးလုပ်ငန်းများတင်ပြရတဲ့ရှေ့လုပ်ငန်းစဉ်များအားချမှတ်ရာရည်ရွယ်ချက်များဖြင့်မွန်ပြည်ဖက်ဒရယ်ကောင်စီတတိယကျင်းငီလာခန်အားနှစ်ရက်တာကျင်းပခဲ့ပါတယ်။ငီလာခန်ဖွင့်ပွဲအခမ်းအနားသို့အမျိုးသားရင်သွေးရေးအတိုင်းပင်ခန်ကောင်စီအမျိုးသားရင်သွေးရေးအစိုးရကရင်နီအတိုင်းပင်ခန်ကောင်စီနဲ့လူတော်လှန်ရေးအင်အားစုများမှခေါင်းဆောင်များတက်ရောက်မိန့်ခွန်းပြောကြားခဲ့ပြီးတက်ရောက်သူဦးရေ200ကျော်ရှိခဲ့လို့ဖော်ပြထားပါတယ်။ဆလပီညီလာခံကိုကျင်းပရာညီလာခံကိုဇလဲအွန်လိုင်း125ဦးမြေပြင်82ဦးစုစုပေါင်း196ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်ညီလာခံတွင်မွန်ပြည်ဖက်ဒရယ်ကောင်စီနိုင်ငံရေးပူးပေါင်းဆောင်ရွက်မှုများစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုများနဲ့မွန်ပြည်ဖက်ဒရယ်ကောင်စီအခမ်းကဏ္ဍကိုဆွေးနွေးခဲ့ပြီးကာဂျီမွန်ပြည်နယ်ဆယ်မြို့နယ်ကိုအခြေပြုပြီးရည်ရွယ်ချက်တူဘဝတူတော်လှန်ရေးအင်အားစုများစုစည်းပြီးထိရောက်သောမွန်ပြည်ဖက်ဒရယ်ယူနစ်တရက်ပေါ်ပေါက်ရေးအတွက်တော်လှန်ကာလမွန်ပြည်ချာတာတရက်ကိုရေးဆွဲသွားရန
်ခါခွေမွန်ပြည်နယ်၌အာနာရှင်စစ်ကောင်စီမှပြုလုပ်မည့်2025ရွေးကောက်ပွဲကိုအပြည့်အဝဆန့်ကျင်သွားရတွင်ပြည်သူလူထုများပါဝင်လာစေရဲ့အတွက်တိုက်တွန်းလှုံ့ဆော်ပြီးမဟာဗျူဟာတရက်ကိုရေးဆွဲပြီးအကောင့်ထဲပေါ်သွားရန်ကားငယ်မွန်ပြည်နယ်နဲ့ဆက်ဆက်ဒေသများရှိစစ်ဘေးသင့်အမျိုးသမီးများနဲ့ကလေးငယ်အပါအဝင်အတိဒုက္ခရောက်ရှိသည့်ပြည်သူများအတွက်ဝန်ဆောင်မှုပေးအရန်ခရိုင်အဆင့်ပြည်သူလုံခြုံရေးနဲ့ဝန်ဆောင်မှုကော်မတီများဖွဲ့စည်းကကူညီဆောင်ရွက်သွားရန်ကဟာကြီးမွန်ပြည်ဖက်ဒရယ်ကောင်စီသည်တိုင်းသာတော်လှန်ရေးအဖွဲ့အစည်းများ ERO တိုင်းသာဖက်ဒရယ်ယူနစ်များဖက်ဒရယ်ယူနစ်နဲ့အခြားသောဒီမိုကရေစီအားစုများနဲ့ပူးပေါင်းပြီးပြည်နယ်အားကောင်းရေးမှပြည်ထောင်စုအားကောင်းရေးကိုဦးတည်သည့် bottom up federalism စနစ်အကောင့်ထဲပေါ်နိုင်ရဲ့အတွက်ကျိုးပန်းဆောင်ရွက်သွားရန်စတဲ့ရှေ့လုံငန်းစင်များကိုချမှတ်ခဲ့လို့အတည်ပြုထားပါတယ်။တတိယကြိမ်မွန်ပြည်ဖက်ဒရယ်ကောင်စီငီလာခန့်တွင်ကောင်စီဝင်နိုင်ကောင်းရွက်မိကွန်ချန်းနုံနဲ့ဒေါက်တာသရီမွန်ချန်းနုံအားတဘာပရိအဖွဲ့ဝင်ဖြစ်ရွေးချယ်တင်မြှောက်ပြီးကော်မတီ3ရက်ဥပဒေပြုရေးကော်မတီအုပ်ချုပ်ရေးကော်မတီနဲ့တရားစီရင်ရေးကော်မတီ၏ဥက္ကဋ္ဌများအားရွေးချယ်ကမွန်ပြည်ဖက်ဒရယ်ကောင်စီတတိယကြိမ်ငီလာခန့်မှချမှတ်သည့်နိုင်ငံရေးစီရင်နဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းစဉ်များကိုဥဆောင်သွားမည်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ရှင်။ကချင်ပြည်နယ်မြောက်ပိုင်းဒေသရောက် CDM စစ်သားရဲသားမိသားစုဝင်တွေကိုဒီမိုကရေစီနဲ့ဖက်ဒရယ်ရေးရာတင်တန်းများပေးနိုင်ဖို့ကချင်ပြည်နယ်ပြည်သူ့ရင်ခွင်စခန်း KPEZ နဲ့ပြည်သူ့ပန်းနိုင်ပူပေါင်းဆောင်ရွက်တဲ့တင်ကိုဆက်လက်တင်ပြပါမယ်။ကချင်ပြည်နယ်ပြည်သူ့ရင်ခွင်စခန်း KPEZ နဲ့ပြည်သူ့ပန်းနိုင်ပူပေါင်းပြီးကချင်ပြည်နယ်မြောက်ပိုင်းဒေသရောက် CDM စစ်သားရဲသားမိသားစုဝင်တွေကိုဒီမိုကရေစီနဲ့ဖက်ဒရယ်ရေးရာတင်နန်းတွေမှာပါဝင်ဆောင်ရွက်နိုင်ခဲ့လို့သိရရှိပါတယ်။ကချင်ပြည်နယ်ပြည်သူ့ရင်ခွင်စခန်း KPEZ အမှတ်1နဲ့အမှတ်2မှာရှိတဲ့ CDM စစ်သားရဲသားမိသားစုဝင်တွေကိုဒီမိုကရေစီနဲ့ဖက်ဒရယ်ရေးရာတင်နန်းများပို့ချပေးနိုင်ဖို့အတွက်နီးပြရရဲ့သွာလာမှုစေတင်နန်းအခန့်စီနဲ့တင်နန်းပြုလုပ်နိုင်ဖို့အတွက်ပြည်သူ့ပန်းနိုင်အနေနဲ့15သိန်းကျပ်ပေးဖို့ဆောင်ရွက်နိုင်ခဲ့လို့သိရပါတယ်။ပြည်သူ့ပန်းနိုင်အနေနဲ့ CDM စစ်သားရဲသားမိသားစုဝင်တွေကိုဒီမိုကရေစီနဲ့ဖက်ဒရယ်ရေးရာတွေလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေကိုအသိပညာမြင့်တင်နိုင်ဖို့အတွက်ဆောင်ရွက်နေသလိုသက်ဆိုင်ရာဒေတာအလိုက်အဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်နေကြောင်းအသိပေးထားပါရှင်။ မုံရအချင်းထောင်မှပြောင်းရွှေ့ခါရသူများကိုဥပိုထောင်ဝင်ထမ်းများနဲ့လုံချုံတပ်ဖွဲ့ဝင်များမှဝိုင်းဝန်းရိုက်နှက်၍ထိခိုက်ဒဏ်ရာများရရှိခဲ့တော်လဲစေကုတာပေးမှုမရှိတဲ့တရင်နောက်ထပ်တင်ပြပါမယ်။မုံရအချင်းထောင်မှပြောင်းရွှေ့ခါရသူများကိုဥပိုထောင်ဝင်ထမ်းများနဲ့လုံချုံရဲတပ်ဖွဲ့ဝင်များမှဝိုင်းဝန်းရိုက်နှက်၍ထိခိုက်ဒဏ်ရာများရရှိခဲ့တော်လဲစေကုတာပေးမှုမရှိဘူးလို့ AFP ကဖော်ပြပါရယ်။ပြီးခဲ့တဲ့တရင်တပတ်တွင်စကိုင်းတိုင်းမုံရအချင်းထောင်မှနိုင်ငံရဲ့အချင်းသားများအပါအဝင်အချင်းသား200ဝင်းကျင်ကိုမာလေးတိုင်းမာလေးဥပိုအချင်းထောင်တို့ပြောင်းရွှေ့ခဲ့ပြီးမုံရတပိတ်ကောင်းဆောင်ကိုဝဲမိုးနိုင်ပါပါဝင်ခဲ့လို့ဆိုပါတယ်။ထောင်ပြောင်းခါရသူများအောင်ထောင်ဝင်ထမ်းများနဲ့လုံချုံတပ်ဖွဲ့ဝင်များမှဝိုင်းဝန်းရိုက်နှက်မှုကြောင့်နိုင်ငံရေးအကျဉ်းသားအချို့ထိခိုက်ဒဏ်ရာရရှိခဲ့ကြတော့လဲထောင်အာဏာပိုင်များမှစေဝါကူတာမှုမပေးကြောင်းသိရှိရတယ်လို့ဖော်ပြပါတယ်။စည်ရဲ့အချက်လက်များအရမတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်၍ဖာစီခါရသူစုစုပေါင်း 29,283 ဦးရှိပြီးထိုထဲမှ 12,132 ဦးမှာထိမ့်သိမ်းခံနေရဆဲဖြစ်ကထိမ့်သိမ်းခံနေရသူများအနက်မှ 1,846 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်။ဒွန်လိုင်းအမှုပညာရှင်ပိုင်ဖြိုးသူကအောင်စားစုကြည်မွေးနဲ့ဆူတောင်းပေးတဲ့တရင်တော်ဆုံးတင်ပြပါမယ်။တော်လှန်အမှုပညာရှင်ပိုင်ဖြူးသူကလူထုကောင်းဆောင်တော်အောင်စားစုကြည်အသက်80ပြည့်မွေးနဲ့အတွက်ဇွန်လ16ရက်နေ့လူမှုကွန်ရက်မှာဆူတောင်းစကားပြောကြားခဲ့ပါတယ်။ Happy Birthday ပါအမေစုမတရားချုပ်နှောင်ခံထားရခြင်းကနေအမြန်ဆုံးလွတ်မြောက်ပါစေ။တူတူလည်းအမေစုရဲ့အသက်80ပြည့်မွေးနဲ့အတွက်ဆူတောင်းဗီဒီယိုပေးဖို့ပါဝင်ထားပြီးပါပြီ။အခုချိန်ထိဆူတောင်းဗီဒီယိုတွေပေးပို့ထားကြတာ9000နီးပါးရှိပြီလို့လည်းသိရပါတယ်။မိမိရဲ့ဘေးကင်းလုံခြုံဆုံးဖြစ်မဲ့နီလာနဲ့ပေးပို့ပါဝင်ကြဖို့ကိုလည်းတူတူတိုက်တွန်းလိုက်ပါတယ်လို့ရေးသားထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ဗီဒီယို UNG ကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးမောင်စွမ်းရည်ရဲ့ဒီသမီးနဲ့ဒီခီလို့အမည်ရတဲ့တော်လည်ကြီးကဗျာကိုလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
။ဒီသမီးနဲ့ဒီခီအောင်ဆန်းအောင်ဆန်းနဲ့အောင်ဆန်းဆိုတာဆန်းတဲ့လူမဟုတ်ပါ။တခင်အောင်ဆန်းဆိုတာတခင်မှိုင်းကြီးရဲ့တပည့်မို့တပည့်ကောင်းပြီစွာဆရာကောင်းတပည့်ပန်းကောင်းပန်လို့မှန်ကန်ရဲရင်ပွင့်လင်းတည်ကြည်တပည့်ကောင်းလှတည်ပါပြီ။လူရိုးရိုးမို့ရှုတိုးတိုးနဲ့နေလာနေမယ်။လူဖြောက်ဖြောက်မို့စူအောင်းအောင်းနဲ့ပြောလာပြောမယ်။အိုးဝေနဲ့အောင်ဆန်းကတော့မခွဲတမ်းတွဲလန်းဖြောက်ခဲ့တယ်။အောင်ဆန်းအိုးဝေအိုးဝေဟာအောင်ဆန်းပါပဲ။အောင်ဆန်းနဲ့အောင်ကျော်ကိုနောင်တော့နောင်တော်တွေလိုညီတော့ညီတော်တွေကကြီးမြော်ကထားခဲ့ကြတယ်။ဒီလိုရည်မြော်တဲ့ညီတော်တွေရဲ့ခေါ်တံဟာတော်လှန်ရေးရတေးကဗျာဂါထာရဲစေးရဲသွေးနေစေခဲ့ပါလေအောင်ဆန်းခင်မှာလူဖြစ်လာကြလို့ငါတို့တွေအောင်ဆန်းအမွေခံအောင်ဆန်းအောင်လံမှွင့်အောင်တံမြင့်တာလဲဦးဝေအောင်မြေလှမ်းမှာလဲဦးဝေဦးဝေရဲ့လမ်းအောင်ဆန်းရဲ့လမ်းဟာကြမ်းမယ်ပန်းမယ်နွမ်းမယ်စခန်းကျဲတမှုအလှမလွယ်ပေမဲ့မှန်ရွယ်တဲ့ပန်းတိုင်ကိုလှမ်းကင်ခဲ့တာအသေးချာမဟုတ်လားလမ်းမှန်ကိုလူမှန်တွေပဲရွေးကြတယ်လူမှန်တွေသာလမ်းမှန်သိသိရင်သိတဲ့အတိုင်းမဆိုင်မဆုပ်ထုတ်ချောက်ပန်းတိုင်မယိုင်မဖီခိုင်ခိုင်ကြည်ကြည်ဇာနီထုံးကိုနှလုံးမူခဲ့ကြတယ်တော်လန်ရေးနဲ့လွတ်လပ်ရေးဟာဆန်းပေးတဲ့အမွေပါဆန်းရဲ့ဇနီးဟာကြည်ပါဒေါ်ခင်ကြည်တဲ့ကြည်ဟာတီလဲတီနီလဲနီခဲ့ပါလေဆန်းရဲ့ခရီးကကြမ်းတဲ့ခရီးမို့လမ်းခရီးเจ้าမှာပန်းတီမဆောင်ခဲ့ရပါဆန်းဟာစုရဲ့အဖေကြည်ဟာစုရဲ့အမေပါစုရဲ့အဖေစုရဲ့အမေကသစ္စာမြေမှာမေတ္တာရည်ဖြန်းပန်းလှသမီးတတ္တိတီးကိုကြည်ရင်ချိုမြရှွန်းရှွန်းပလို့လှစီခဲ့တယ်အမွေမွန်တွေချမ်းဆွေမွန်တွေရစီခဲ့တယ်ဒီသမီးကမပြီးတဲ့ခရီးမနီးတဲ့ခရီးကိုအပြီးတိုင်အောင်ဥဆောင်လိမ့်မယ်ညီညွတ်ရေးဟာလွတ်လပ်ရေးပါလွတ်လပ်ရေးဟာငြင်းချမ်းရေးပါညီညွတ်မှပြည်လွတ်လိမ့်မယ်ညီညာမှပြည်သားလိမ့်မယ်စုညွန့်တဲ့လမ်းဆန်းပေးတဲ့တတ္တိ တမာတိနဲ့တဲ့မှန်ညီညာချီတက်ပါစို့ရဲဘော်တို့ရဲသွေးပြမောက်ချညီကြစို့မောင်စွမ်းကြီး
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းမဲ့ပေးနေပါတယ်အခုဆက်လက်ပြီးမိုးရသည့်ကာလမှာပြည်သူများအနေနဲ့ရေပင်းနဲ့ဆက်လင်းပြီးတော့သတိပြုရမယ့်အချက်များကိုနားဆင်ရမှာဖြစ်ပါတယ်ရှင
်မိုးရသည့်ကာလမှာပြည်သူတွေအနေနဲ့သတိပြုလိုက်နာဆောင်ရွက်ရန်အတိပေးပန်ကြားခြင်းရေပင်းရေကြီးခြင်းသတိပေးချက်ရလျင်ရေအစားအစာအရေးပေါ်သုံးပစ္စည်းတွေနဲ့အရေးကြီးစာရွက်စာတမ်းတွေကိုမိမိနဲ့အတူထားပါရေကြီးနေချိန်မှာပြည့်စက်ပစ္စည်းတွေကိုအသုံးမပြုဘဲခလုတ်တွေကိုပိတ်ထားပါမိုးလေဝသတရင်တွေကိုကြည့်ရှုနားထောင်ပြီးအကြံပြုချက်တွေကိုလိုက်နာပါကမ်းပါပြိုတတ်တာကြောင့်ရေချောင်းကမ်းပါအနည်းကိုသွာလာတာတွေကိုရှောင်ကျဉ်ရပါမယ်ရေထဲမှာရေကူးတာလန်းလျှောက်တာတွေကိုရှောင်ကြံပါ။တရိစံတွေကိုခြေနှောင်ထားကြမှာရှောင်ကြံရပါမယ်။ရေကြီးမှုဘေးရနေရဖြစ်ပွားချိန်မှာသိရှိလိုက်နိုင်ရအချက်များမြန်မာနိုင်ငံမှာမုတ်တုံကာလဖြစ်တဲ့ဇွန်လကနေအောက်တိုဘာလအတွင်းအနောက်တောင်မုတ်တုံလေးအကောင်၍မိုးအဆက်မပြတ်ရွာသွန်းလာကြောင်းဖြစ်စေ၊မုန်တိုင်းများဝင်ရောက်ခြင်းနဲ့မုန်တိုင်းအရှင်ကြောင်းဖြစ်စေ၊နှစ်စဉ်မြည်ရကြီးခြင်းတွေဖြစ်ပွားလေးရှိပါတယ်။မြေကြီးများရဲ့မြေပြားပိုင်းမှာ၃ရက်ခန့်ဘိုးတဲတံစွာရာသွန်းတာကြောင့်မြေပြားပိုင်းမှာမြေကြီးကြီးပြီးအဆိုပါမြေကြီးတွေဟာမြေအောက်ပိုင်းသို့တဖြည်းဖြည်းစီးဆင်းလာကရဝကျုံမော့ဒေသတွေအထိပြန့်နှံ့ရေကြီးမှုတွေဖြစ်ပေါ်တတ်ပါတယ်။မိုးများလာကြောင့်မြေကြီးကြီးခြင်းနဲ့အတူမြေပြိုကမ်းပြိုခြင်းတရက်တစ်ပြက်ရေကြီးခြင်းနဲ့ရေလောင်ကန်တွေဆယ်တွေရဲ့ရေပိုလွှဲတွေကနေရေထုတ်လွတ်တာဆယ်ကျိုးပေါက်တာတို့ဖြစ်ပေါ်တတ်တာကြောင့်အထူးသတိပြုသင်ပါတယ်ရေကြီးခြင်းကြောင့်ပျက်စီးဆုံးရှုံးမှုများစွာဖြစ်ပေါ်နိုင်တဲ့အတွက်ပြည်သူတွေအနေနဲ့အောက်ပါအချက်တွေကိုသတိပြုနိုင်ရန်အသိပေးအပ်ပါတယ်မြေရေမကြီးခင်ကြိုတင်ပြင်ဆင်သင့်သည်များပါကြီးမြေကြီးတွေနဲ့ချောင်းကျဲအနီးမှာနေထိုင်သူတွေအနေနဲ့လေတွေစက်တက်ရင်တွေကိုကြိုတင်ပြင်ဆင်ထားပါသက်သုံးစီရည်နဲ့တက်ကဲဘောခွင်းနေနဲ့ကျိုးတွေကိုကြိုတင်စုဆောင်ထားပါခါခွေရေနှိမ့်တဲ့နေရာတွေနဲ့ရေဝင်နိုင်တဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့ရေလွတ်ရနေရာတွေကိုကြိုတင်ရှောင်ရှားပါကားငယ်ရေထီး၍ပျက်စီးနိုင်တဲ့ပစ္စည်းတွေကိုရေလုံအောင်ထုတ်ပိုး၍အထက်မြင့်တဲ့နေရာများသို့ပြောင်းရွှေ့ထားပါကာကြီးရေဝင်ရောက်မှုလျှော့ချနိုင်ရဲ့နေအိမ်ပဝန်းကျင်နဲ့ရေမြောင်းပိတ်ဆို့မှုတွေကိုရှင်းလင်းပြီးရေနှုတ်မြောင်းတွေတူဖော်တာတဲအိတ်တွေဖို့တာတွေကိုစောင့်ရွက်ထားပါငါအရေးပေါ်ပြောင်းရွှေ့ရဲ့လိုအပ်ပါကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပူးပေါင်းစောင့်ရွက်ပါစာလုံးလိုအပ်တဲ့စားနပ်ရိက္ခာချောင်းများတန်ရှင်းသောတောက်တုံးရေးစေဝါနဲ့တက်စားထုတ်တွေလက်နှိပ်တမီအာဝါပန်အရေးကြီးစာရွက်စာတမ်းတွေနဲ့ဒကိုရေသုံးပစ္စည်းတွေကိုကြိုတင်ပြင်ဆင်ထားပါရေးရည်ကြီးချိန်မှာသတိပြုရန်အချက်များကာကြီးပတ်ဝန်းကျင်အချိန်တွေကိုသတိပြုလေ့လာပါခါခွေအရေးပေါ်ရွှေပြောင်းရမယ်ဆိုပါကရေကျော်နေတဲ့လမ်းတွေရေပြိုကျနေတဲ့နေရာတွေတစ်ပင်ဓာအားလိုက်တဲ့ဓာကျိုးတွေပြိုကျနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါနေရင်အတွင်းနိုင်လဲယုံရင်းနေတဲ့နေရာဆက်မိကောင်းတွေနဲ့ဒီခလုတ်တွေကိုသတိပြုဂိုင်တွယ်ပါနေအိမ်တွင်ရေဝင်ပါကနေရာဆက်မိန်ခလုတ်နဲ့ gas အိုးများကိုပိတ်ထားပါကားငယ်နှစ်ပေကန့်ရေစီးအားဟာရင်းတွေကိုပါမျောပါစေနိုင်တဲ့အတွက်ရေမြင့်တက်နေချိန်မှာအသုံးမပြုသင့်ပါ။ကာကြီးရေစင်းနဲ့အတူအစိတ်ရှိတဲ့မွေတွေချွန်ထက်တဲ့ပစ္စည်းတွေနဲ့အမိုက်ဒရိုက်တွေရောပါလာနိုင်တဲ့အတွက်ရေစင်းတဲ့ဖြက်ကူးချိန်မှာအထူးသတိပြုပါ။ ငါရေတက်ချိန်မှာကလေးငယ်တွေနဲ့အိမ်မွေးတိရိစ္ဆာန်တွေကိုအထူးအလေးထားကာကွယ်စောင့်ရှောက်ပါ။ကလေးငယ်တွေအနေနဲ့ရေထဲမှာစော့ကစားခြင်းမပြုလုပ်ရပါ။သာလုံးရေထဲမှာအညစ်အကြေးတွေရောနှောပါဝင်နေတဲ့အတွက်အဆိုပါရေကိုတောက်သုံးတာ၎င်းနဲ့ထိတွေ့ထားတဲ့အစာအသောက်တွေကိုစားတာတွေကိုမပြုလုပ်ရပါဘူး။ဒါလည်းရေကိုကြိုချက်ရွေတော့၎င်းရေတက်ဆေးခက်ရွေတော့၎င်းတောက်သုံးပါ။ဇာကွဲရရလူထုအတွင်းအချင်းချင်းဂျိုင်းပင်ပူညီပါ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတိဂီတာတစ်ပုံးနဲ့နားဆင်ရဖို့ရှိပါတယ်ကယ်ဗင်သိန်းတီဆိုထားတဲ့ညွေဦးလို့အမည်ရတဲ့တော်လန်ရေးတိဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီနေ့ပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။